မြန်မာနိုင်ငံနေရအတော်များများမှာလက်ရှိတရားဥပဒေစိုးမိုးရေးအတော်ယိုယွင်းနေတယ်လို့ပြည်သူတွေကပြောကြပါတယ်။ခိုးမှုလူရမှုကနေလူတက်မှုတွေအရင်တန်းပိုများနေပေမဲ့ဥပဒေတိုင်းဆောင်ရွက်ပေးမဲ့သူတွေကိုတိုင်ကြတာမျိုးလည်းသိမလို့ကြတော့ပါဘူး။တရားဥပဒေစိုးမိုးရေးပိုင်းဆောင်ရွက်နေတဲ့တာဝန်ရှိသူတွေအပေါ်ပြည်သူတွေရဲ့ယုံကြည်အားကိုးမှုကလည်းနည်းလာတာကြောင့်ဖြစ်တယ်လို့ကိုယ်တိုင်ခံရသူတွေကပြောပါတယ်။လက်ရှိပြည်သူတွေကြုံတွေ့နေရတဲ့လူညိုရေးဆိုင်ရာအခက်အခဲတွေကြောင်းရန်ကုန်ကလာတဲ့တင်းကိုတော့မတ်စုမြန်မောင်ကပြောပြပေးမှာပါခင်ဗျာ။
စစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့2022ခုနှစ်ဖေဖော်ဝါရီလတည်းကစလို့တနစ်ကျော်ကာလအတွင်းမှာယိုယွင်းအားနည်းနေတယ်လို့မြန်မာနိုင်ငံကြီးအနှံ့ကပြည်သူတွေထောက်ပြနေတဲ့အထက်မှာတရားဥပဒေစိုးမိုးရေးပိုင်းလည်းပါပါတယ်။ခိုးမှုလူရမှုကပိုက်နှိုက်မှုမြို့လယ်ကမှဓများတိုက်ခိုက်ရမှုတွေအရင်ထက်ပိုများလာတယ်လို့ကိုရိုင်းကြုံခဲ့သူတွေကပြောပြပါတယ်။မိခင်ကျမ်းမရဲ့အတွက်ဆေးရုံမှာစောင့်ပေးနေချိန်နေအိမ်ဖောက်ထွင်းခိုးခံရလို့ကျက်သိရာချီဆုံးရှုံးလိုက်ရတဲ့လှိုင်မြို့နယ်မှာနေတဲ့အမျိုးသမီးတဦးကသူ့ရဲ့ကိုတွေ့အခြေအနေကိုအခုလိုပြောပြပါဗျ။အ
ိမ်မှာလူရှိနေတော့မှဘာတော့အထက်ထက်ပိတ်ကြတယ်။ဟိုကတကားခောက်ရင်ဘာလို့လဲလို့အရင်ကြည့်ရတယ်။အဲ့လိုမျိုးထိတ်လန့်နေရပေါ့။အထောက်အမတစ်ခုတော့ရပါတယ်။ဟိုလုံခြုံမှုမရှိဘူးပေါ့။ညာကမျိုးကြီးမှတော့မှ။ရဲတွေကဘာပြောလဲဆိုတော့သူတို့ကိုယ်တိုင်ကတော့မှစိုးရင်ရတဲ့အနေသားဖြစ်နေတယ်တဲ့။ဟိုသူတို့လည်းဟိုတလန်ဆိုပြီးတော့အတက်ခံရတဲ့အနေအထားရှိနေတာသူတို့လည်းမလုံခြုံဘူးလေအဲ့လိုမျိုးတော့ပြောတယ်ဘယ်နဲ့ကြော်ပြီးတော့သွားလို့မရဘူးတဲ့ပြည်သူတယောက်အနေနဲ့ဆိုတော့ဒီခေတ်ကာလကြီးတော့ကွာအမှန်တိုင်းပြောရရင်တော့ဘာမှပြောနိုင်ဘူးဆိုတော့လုံနိုင်တာတော့မရှိဘူးထင်တယ်နိုင်ငံရေးချိန်နေရဒီငယ်ဖြစ်နေတဲ့အခါကျတော့အဲ့လိုခိုးဆိုးလူရတာတွေကတော့ရှိလို့ရှိနေတာပေါ့အမှန်တိုင်းပြောအဲ့ဒီကာလကြီးကိုအဲ့လိုမျိုးမနေကြဘူးကွာလုံခြုံမှုရှိရှိနဲ့အရင်ဟိုအန်ဒီဆိုရောက်ခေလို့လိုမျိုးအဲ့လိုမျိုးတော့သွားကြတယ်ကွာ
2022ခုနှစ်ဇန်နဝါရီလထဲမှာသူ့ရဲ့နေအိမ်ဖောက်ထွင်းခံရတဲ့အတွက်မိသားစုပိုင်ဆိုင်သမျှဆုံးရှုံးလိုက်ရပေမဲ့တရားဥပဒေစိုးမိုးရေးဆောင်ရွက်သူတွေကိုယ်တိုင်ကဥပဒေနဲ့အညီအမှုမှန်ပေါ်ပေါက်အောင်မဆောင်ရွက်ပေးနိုင်ခဲ့ဘူးလို့သူ့ရဲ့အတွေ့အကြုံကိုပြောပြပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းတရားဥပဒေစိုးမိုးအောင်လှုပ်ဆောင်ပေးရမယ်ရဲဌာနတွေကလည်းပြည်သူလုံခြုံရေးထက်ဖိနှိပ်ဖို့ကသာပိုတိုးလုပ်နေကြတာတွေ့ရတာမို့ပြည်သူတွေရဲ့ယုံကြည်အားကိုးမှုအရင်ထက်ကျဆင်းနေတယ်လို့ပြောနေကြပါတယ်ပြည်သူတွေအနေနဲ့ကိုယ့်ရဲ့လုံခြုံရေးအတွက်ကိုယ်တိုင်တာဝန်ယူနေရတဲ့အကြောင်းကိုကြောက်တရားမျိုးနဲ့မှနေသူတယောက်ကလည်းအခုလိုပြောပါတယ
်ရဲတွေကကျမတို့ကအရင်ကကြုံမှုခက်တာအခုဆိုကိုဆိုတော့ဗောဟိုခုကအာဏာရှင်ဆန့်ကျင်တဲ့ဟိုဘာတို့ခါမှမပေးတဲ့ဆန္ဒပြကလေးတွေကိုတော့သူတို့ကရှာဖမ်းတာအဲ့လိုဖမ်းဆီးတာတွေလုပ်နိုင်တာလူစိုးစခုဆိုသူတို့မဖမ်းနိုင်တော့အဲ့တော့ကျမတို့ကဘယ်လိုသူတို့ယုံစားမလဲပုံမှန်မျိုးမျိုးတက်ပြီးဟိုဖမ်းကျင်သူတို့ဖမ်းနေတဲ့သူတွေကိုဟိုကျမတို့အခက်အခဲဘယ်လိုသွားတင်ပြအောင်ကဲထားပါဦးရဲစခန်းထဲဝင်ပြီးသွားတိုင်ရင်တော့မှဟိုတစ်ဖက်ကကျမတို့ဒလန်လို့အထင်ခံအောင်ပဲသူတို့နဲ့ပေါင်းတယ်လို့ထင်ခံပြီးတော့အခက်မသိရင်အသက်ခံအောင်အဲကျမတို့မှရှင်းပြလို့လည်းမရအောင်တော့ဘယ်လိုလုပ်အောင်ဘသူ့ကိုအကူအောင်ဒီတော့ကိုယ့်အစာကိုထိမ့်မယ
်စစ်ကောင်စီကည10နာရီကနေမနက်4နာရီအထိညမထွက်ရအမိန့်ကိုထုတ်ပြန်ထားတဲ့မြန်မာနိုင်ငံမှာနေကင်းချောင်တောင်မှာပါခိုးမှုတွေလူရက်မှုတွေဖြစ်နေတယ်လို့ဖုန်းလူခံရသူဆွဲကြိုးလူခံရသူတွေက VOA ကိုပြောပြပါဗျ။ရွှေဆိုင်တွေမှာလည်းရွှေဝယ်တဲ့သူဟန်ဆောင်ပြီးတော့ရွှေတဲ့ပစ္စည်းတွေခိုးယူတာတွေလူရက်တာတွေဓားများတိုက်တာမျိုးတွေပိုဖြစ်လာပါဗျ။တရားဥပဒေစိုးမိုးရေးလျော့နေလာတဲ့အတွက်အသက်သေဆုံးတဲ့အထိဓားများတိုက်ခရမှုတွေအမှုကျန်းစီးမှုတွေလည်းဖြစ်နေပါဗျ။အမြင်မဖော်လို့တဲ့စီးပွားရေးလုပ်ငန်းရှင်တယောက်ကတော့နေ့စဉ်လူတွေနဲ့ရောင်းဝယ်လုပ်ကိုင်နေချင်းဘသူကလူရက်လာမလဲဆိုတာကိုတွေးကြောက်နေရတယ်လို့ပြောပြပါတယ်
။လူရက်တာတွေလူတွေတပြားတိုက်တာတွေအဲ့ဒါတွေကတော့ဟိုကြားနေရပါဘောနော်ဒီတိုက်တဲ့နေရဲ့ဒီရက်ကလူတွေကတော့ရိုက်ခတ်တာဘောနော်ကျွန်တော်တို့ကအခုရက်ကိုဝယ်ဖို့ရင်ဘောပုတ်စီကိုကိုဘသာကိုကာဝယ်ဆောင်ရှောက်ဆိုတဲ့သဘောမျိုးပဲရှိတယ်ဟိုဒီဒီရဲ့ဌာနတွေကိုအားကိုးမှာလို့ပါတော့အဲ့ဒါမျိုးကတော့မရှိဘူး။ကျောင်းကြီးဘူရာမူကတော့မရှိတော့ဘောတော့ကျွန်တော်တို့ကလုပ်ငန်းတွေလည်းရှိတယ်ဆိုတဲ့အခါကျတော့ဝင်ထွက်သွားလာနေရရှိရှိတာဘောတော့ဟိုသူကိုရင်ကမသိဘူးမသိဘူးတဲ့လူတွေလည်းကြုံရတာဆိုတဲ့အခါကျတော့ဟိုအများနဲ့ပဲဟိုတံမြားတွေလည်းဖောက်ချီရတာဘောဒီအဲဒီကိုဒီလိုလာတဲ့လူတွေကိုစီမာလာဇီဝယ်တဲ့လူတွေကလူကောင်းတွေလည်းကုလူကောင်းတွေလည်းဖြစ်နေကြတယ်ဒါပေမဲ့ကိုယ်ကအဲဒီမှာလူစုကပါဘူးလားလူမိတ်ကဲမဲ့ကောင်းများပါမလားဆိုပြီးတန်ရတဲ့နေရာတော့အဲ့ဒီလူစိတ်ကြီးကတော့ဟိုတော်တော်ဆိုးတယ
်အခုလိုအခြေအနေမျိုးတွေကရန်ကုန်မြို့မှာတွင်ဖြစ်နေတာမဟုတ်ပါဘူးတခြားမြို့တွေမှာလည်းတရားဥပဒေစိုးမိုးမှုကျဆင်းလာပြီးတော့ခိုးဆိုးလူရဲမှုတွေပိုဖြစ်နေပါတယ်လက်နက်ကိုင်အဖွဲ့အစည်းတွေရှိနေတဲ့နေရာတချို့မှာတော့ ခိုးဆိုးလူရမှုတွေကိုပြည်သူတွေကအဲ့ဒီအဖွဲ့အစည်းတွေကိုတိုင်ကြားဖြည့်ရှင်းတာမျိုးလုပ်နေကြပါတယ်။ရခိုင်ပြည်နယ်၊ချင်းပြည်နယ်၊ရှမ်းပြည်နယ်စတဲ့ဘက်တွေမှာသက်ဆိုင်ရာအာဏာပိုင်တွေထက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတိုင်ကြားဖြည့်ရှင်းနေတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ဆရာနာသိမ့်ပြီးနောက်ပိုင်းမှာလက်နက်ကိုင်တွေနဲ့စစ်ကောင်စီကြားနယ်မြေစိုးမိုးနိုင်ဖို့ကိုသာပူအာယုံထားလာတာမို့ငကိုရဲကဒုစရိုက်သမားတွေကြီးစိုးတတ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဒုစရိုက်သမားတွေပို့ပြီးတော့မင်းမူလာတယ်လို့ဒေသခံတယောက်က VOA ကိုပြောပါရယ
်ခုကြတော့လက်နက်ကိုင်ဖွဲ့စည်းတွေကလည်းပြည်တော်ဘက်မှာနေမီနေမီဥတိုင်ဖွဲ့တွေဖြစ်ကြတယ်အဲသူတို့တို့လက်ရှိနေပြီးတော့တိုင်းရည်ပြည်မကောင်းနိုင်လို့ဆိုတော့ဒါရီတို့ဝင်ပြီးတော့မလုပ်ပြန်လဲသူစစ်ချေရဲသူလုပ်တယ်အဲတော့ဒီဘက်မှာရှိနေတဲ့လူတွေကဘယ်လိုမှအကူအညီရအောင်တောင်းတခုတမိရကျွန်တော်ကိစ္စတစ်ခုကြီးရေလို့တော့တိုင်ရေရသူဆိုင်လို့ပြောတယ်ဆိုတော့ရေနဲ့မဆိုင်တဲ့ဥမှုကိမျိုးရှိတာဒါကဒီလိုဟာမျိုးပဲရေတက်ဖို့လက်ခံတယ်ကွာဟိုတောင်းအောင်ရေလို့လည်းပြောတော့တရားမလို့တရားဝင်သူပြင်နေတဲ့အချိန်မှာမျက်နှာကြီးချိခိုက်သူကြီးပေါ့တော့တရားဝင်လိုချင်တဲ့လူတွေအကူရမဲပါလေပဲလည်းအဲ့လိုဖြစ်နေပါလေ
တရားဥပဒေစိုးမိုးသူတွေဘက်ကရာဇဝတ်ကျွလွန်မှုတွေကိုဖမ်းဆီးနှိမ်နှင်းတာအားနဲ့လာတဲ့အတွက်ဒုစရိုက်သမားတွေကပို့ပြီးတော့အတင့်ရဲလာတယ်လို့အများကသုံးသပ်ကြပါတယ်။ဒါကြောင့်ရဲအယောင်ဆောင်ဖမ်းဆီးပြီးတော့လူရတာအုပ်စုဖွဲ့လူရတာမျိုးတွေလည်းရှိတယ်လို့ကုန်တိုင်ကြုံရသူတွေက VOA ကိုပြောပြပါတယ်။ရန်ကုန်မြို့အပါအဝင်နေမြို့တော်တော်များများမှာအခုလိုအခြေအနေတွေဖြစ်နေတာပါ။ဗြိတိန်နိုင်ငံအခြေစိုက် The Economist Magazine ရဲ့သုတေသနနဲ့သုံးသပ်ရေးပိုင်းဆိုင်ရာ Economist Intelligence Unit EIU ရဲ့2022ခုနှစ်လုံခြုံတဲ့မြို့များစရင်မှာရန်ကုန်မြို့ဟာအဖက်ဖက်ကလုံခြုံမှုမရှိဆုံးအန္တရာယ်အများဆုံးမြို့ဖြစ်တယ်လို့2022ခုနှစ်ဧပြီလတုန်းကဖော်ပြခဲ့ပါတယ်ရှင်။